သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များချက်သည်မင်္ဂလာဖျားဖျားနှင့်ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့စက်တင်ဘာလ9ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်အသံလွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terror အောင်ကတင်ဆက်သွားမှာဖြစ်ပြီးဒီနေ့ပါဝင်မဲ့စီစဉ်များကတော့အခြေချနေထိုင်ခြင်းလမ်းညွန်ကအမျိုးသမီးကျန်းမာရေးနဲ့လူနေမှုဘဝမြင့်တင်ခြင်းဆိုတဲ့ဆောင်းပါး Delta Coronavirus ကတကဘာလုံးကိုပြောင်းစားနေချိန်မှာပဲ COVID-19 မျိုးပိစကွဲသစ်ပေါ်လာတဲ့ဆိုတဲ့ဆောင်းပါးနယ်နိမိတ်ပိတ်ခြင်းကြောင့်ညူဆော့ဝေးဆေးရုံများရှိဝန်ဆောင်ပေးနိုင်မှုအဆင့်ပေါ်စိုးရိမ်မှုများဖြစ်နေတဲ့ဆိုတဲ့ဆောင်းပါးနဲ့မြန်မာစစ်ကောင်စီလက်အောက်တွင်လုတ်ကင်နေသောရဲတအူးကသူ့ရဲ့အမေများကိုတင်ပြထားတာတို့ကိုနားဆင်ရမှာဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ညူဆော့ဝေးမှာကာကွယ်ဆေးမထိုးရသေးသူများအသက်သေဆုံးနေစီအနာရှင်စန့်ချင်ရေခူးကတော်လန်စစ်စတင်ကြောင်းအန်ယူဂျီကြေညာတရုတ်နိုင်ငံဆိုင်ရာဂျာမနီသားမကြီးတာဝန်စတင်ထမ်းဆောင်ပြီးနှစ်ပတ်အကြာရုတ်တရက်သေဆုံ ယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်ညူဆော့ဝေးမှာကာဝယ်ဆေးမထိုးရသေးသူများအသက်သေဆုံးနေပြီးခဲ့တဲ့ရက်ကလူ10ဦးသေဆုံးပြီးနောက်အသက်50ကျော်ညူဆော့ဝေးရှိလူများစွာသည်ကာဝယ်ဆေးမထိုးထားသည့်ကိုအဆိုအရမှစိုးရိမ်နေပါသည်ပြည်တွင်း၌ COVID-19 ကူးစက်ခံရသူအသက်1200ကျော်ကိုအင်္ဂါနေ့ကမှတ်တမ်းတင်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအများစုသည်ကာဝယ်ဆေးမထိုးထားသေးရသူများဖြစ်တယ်လို့ဆိုပါသည်စီဒီမျိုးစိန့်ဗင်စင့်ဆေးရုံမှပေါ်လင်းဒီဝုဒ်ကဌာနတိုင်းသားများကိုသူမတွန်းအားပေးတော်လဲ First Nation လူမျိုးများသည်ကာဝယ်ဆေးထိုးဖို့ကိုမသေးမချာဖြစ်နေတယ်ဆိုတာကိုလက်ခံတယ်လို့ဆိုပါတယ
် But right now our mob need to survive this pandemic. Staying home and getting vaccinated is the way that we will get through this. It is how we will make sure that no one is missing
ဒါပေမဲ့အခုချိန်မှာကျမတို့ရဲ့လူအုပ်စုဟာဒီကပ်ယောဂါကိုကျော်လွှားဖို့လိုနေပါတယ်အိမ်ထဲမှာနေပြီးကာဝယ်ဆေးထိုးတာကဒီကနေတဆင့်ကျော်လွှားနိုင်မဲ့နည်းလမ်းတစ်ခုပါကျမတို့ပြန်တွေးဆုံဖို့အခွင့်အလမ်းရှိတဲ့အခါဘယ်သူမှမပြောက်သွားအောင်ကျမတို့သေချာအောင်လုပ်ရပါမယ်အသက်၁၂နှစ်နဲ့အထက်တိုင်းသားအားလုံးဟာ COVID-19 ကာဝယ်ဆေးထိုးဖို့ကိုရရှိနိုင်ပါတယ်စေအာနာရှင်စန့်ချင်ရေးခုခံတွန်းလှန်စစ်စတင်ကြောင်းအန်ယူဂျီချေညာခုခံတွန်းလှန်စစ်စတင်ကြောင်းနဲ့မင်းအောင်လှိုင်ဦးဆောင်နဲ့အကြမ်းဖက်ဆေးအုပ်ချုပ်ရေးကိုလည်းမြင်းဆောင်မကြံတွန်းလှန်တိုက်ဖြတ်ချဖို့အမျိုးသားညွညွရေးအစိုးရအန်ယူဂျီယာယီသမရဒူဝါလာရှီလာကစက်တင်ဘာလ9ရက်ဒီနေ့မနေ့မှာချေညာလိုက်ပါတယ်မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့စီရေးပဋိပက္ခအခြေအနေတွေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတကြီးဒူဝါလာရှိလာကပြည်သူလူထုကိုအရေးပေါ်မိန့်ခွန်းပြောကြားခဲ့ပါတယ်။အဲ့ဒီထဲကကားနှုတ်တင်ပြရင်တော့အကြမ်းဖက်စစ်ကောင်စီတပ်များသည်လူနေရပ်ကွက်များဘာသာရေးအဆောက်အုံများဆေးရုံများစာတင်ကျောင်းများမှာတပ်ဆွဲတဲ့ပြည်သူလူထုအားအနီးကပ်ချိန်းချောက်ခြင်းဖန်စီသပ်ဖြတ်ခြင်းပြည်သူပိုင်းဥစ္စာပစ္စည်းများအားဓမြတိုက်ခြင်းခြေရွာများကိုမီးရှို့ဖျက်ဆီးခြင်းစတဲ့လူမဆန်တဲ့ဆေးရဆွေးမှုတွေကိုဇက်တိုက်ကျူးလွန်နေတာတကဘာလုံးအသိဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တာဝန်ရှိတဲ့အလျောက်ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်စောင့်ရှောက်ရန်အကြောင်းပေါ်လာတဲ့အတွက်ကြောင့်အခုလိုထုတ်ပြန်ကြေညာလိုက်တာလို့ပြောဆိုပါတယ်။တရုတ်နိုင်ငံဆိုင်ရာဂျာမနီသားမကြီးတာဝန်စတင်ထမ်းဆောင်ပြီးနှစ်ပတ်အကြာရုတ်တရက်သေဆုံးတရုတ်နိုင်ငံဆိုင်ရာဂျာမနီသားမကြီးရှာနက်ကာဟာတာဝန်စတင်ထမ်းဆောင်ပြီးနှစ်ပတ်အကြာရုတ်တရက်သေဆုံးသွားခဲ့တယ်လို့တိုင်ယုံကထုတ်ပြန်ပါတယ် သာမကြီးရုတ်တရက်သေဆုံးသွားတဲ့အပေါ်အရန်ဝင်းတဲ့စိတ်မကောင်းဖြစ်ရပြီးတုန်လှုပ်မိပါတယ်ဒီအချိန်မှာကျွန်တော်တို့ရဲ့နှလုံးသားတွေသူ့မိသားစုမိတ်ဆွေတငယ်ချင်းတွေလှုပ်ဖို့ကြိုင်ပွဲတွေနဲ့အတူရှိနေပါတယ်လို့ဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်အသက်54နှစ်အရွယ်သာမကြီးဟာဂျာမနီအဓိပတိအန်ဂျယ်လာမာကယ်ရဲ့နိုင်ငံခြားရေးမူဝါဒအကြံပေးပညာရှင်အနေနဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးဩဂတ်စတ24ရက်နေ့ကတရုတ်နိုင်ငံဆိုင်ရာသာမတ်ကြီးဖြင့်တာဝန်ပေးအပ်ခံခဲ့ရတာဖြစ်ပါတယ်။လက်တော်မှာသာမတ်ကြီးသေဆုံးရတဲ့အကြောင်းရင်းကိုအတိမပြုနိုင်သေးပါဘူး။ဩစတြေးလျမှာကိုဗစ်ကာဝယ်ဆေးတွေထပ်မံရောက်ရှိမည်ဟုဆိုဩစတြေးလျသည်အပိုကိုဗစ်ကာဝယ်ဆေးများရောက်ရှိရအစိုးရကပြင်ဆင်နေစဉ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးသူ23သန်းကျော်လွန်သွားပြီဖြစ်ပါတယ
် SBS
This is SBS Radio
ဝေလဲနှုတ်မှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1222ကျပ်ရှိပြီး American Dollar ကိုမြန်မာကျပ်ငွေ1645ကျပ်ရရှိပါတယ်Australian dollar ha American 94 cent ညီမြပါတယ်မနေ့ဖြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ် Melbourne မြို့မှာအပူချိန် 27 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်Brisbane မြို့မှာအပူချိန် 24 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်Perth မြို့မှာအပူချိန် 25 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများရှိလာမှာဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။ Hobart မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Canberra မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများကင်းရှင်းလာမှာဖြစ်ပါတယ်။ Darwin မြို့မှာပူချိန်35 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ